သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါဒီဇင်ဘာလ10ရက်တနင်္လာနေ့အတွက် SPS News Desk သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေဝအောင်ပါယနေ့အတွက်ထိတ်တန့်သတင်းများသတင်းပတ်ကုံကမီးလောင်ကျွမ်းမှုတန်းအဆိုးဆုံးခံခဲ့ရတဲ့ community တွေမှာနေထိုင်သူတွေဟာသူတို့ရဲ့ပျက်စီးဆုံးရှုံးမှုတွေကိုယခုတော့လက်ခံလာကြပြီဖြစ်ပါတယ် New South Wales ရဲ့အလဲပိုင်းကန်ယူရရှိကူလီဝေါင်သည်စနေနေ့မွန်းလွဲပိုင်းအစောပိုင်းကပန်းရံတစ်ခုတွင်မီးစတင်လောင်ကျွမ်းခဲ့ပြီးလင်းမြန်းစွာကူးဆက်ပြန့်နှံ့ခဲ့ပြီးနောက်နေဆက်ချက်လုံးပျက်စီးခဲ့ပါတယ်အတို့နှုတ်အားလုံးကိုသူ့ရဲ့ဇာမရှော့ချခြင်းဖြင့် mortgage holder များကအစောပိုင်း Christmas လက်ဆောင်ကိုရရှိနိုင်မယ်လို့မမျှော်လင့်ထားကြပါဘူး Reserve Bank သည်တနင်္လာနေ့တွင်၎င်းရဲ့ယခုနှစ်နောက်ဆုံးဘုတ်အဖွဲ့စည်းဝေးတွင်နှစ်ရက်ကြာဆွေးနွေးမှုစတင်မှာဖြစ်ပြီးယင်းနောက်တရားဝင်ငွေသားနှုန်းထားကို 3.6 ဂိုင်းနှုန်းထိဆက်လက်ရှိနေမယ်လို့မျှော်လင့်နေကြပါတယ်။ Coalition အဖွဲ့ရှေ့တန်းမှ Jane Patterson ကအသက်16နှစ်အောက်လူငယ်များအတွက် Social Media ပိတ်ပင်မှုတွေ YouTube ပါဝင်မှုကိုစန့်ကျင်ကြောင်းပြောဆိုပါတယ်။ဒီတားမြစ်ချက်သည်ဗုဒ္ဓဟူးနေ့ဒီဇင်ဘာလ10ရက်နေ့တွင်စတင်အသက်ဝင်မဖြစ်ပြီးအသက်16နှစ်အောက်ကလေးများအားအကောင့်ဖွင့်ခြင်းမှရပ်တန့်ရန်နည်းပညာကမ္ပဏီများမှလုံဆောင်ရန်လိုအပ်ပါれ။ကမ္ပဏီများသည်16နှစ်အောက်များဝင်ရောက်ခွင့်ကိုကန့်သတ်ရန်စူးစမ်းရန်စီလျော်သောခြေလှမ်းများမလုံဆောင်ပါကယခုအခါမှာဒေါ်လာ 49.5 သန်းဒဏ်ရိုက်ခံရမယ်အလားလာနဲ့ရင်ဆိုင်နေရပါれ။ဩစတြေးလျနိုင်ငံမှ Eurovision ပြိုင်ပွဲဝင်ဟောင်း Eurovision ပြိုင်ပွဲဝင်ဟောင်း Modernity Israel နိုင်ငံကိုဝင်ရောက်ရှင်ပြိုင်ရန်ခွင့်ပြုပြီးနောက် SBS ကို Eurovision ပြိုင်ပွဲကိုသပိတ်မှောက်ရန်တောင်းဆိုမှုများတွင်သူမလည်းပါဝင်ခဲ့ပါသည်။ Ireland, Slovenia, Spain နဲ့ Netherlands တို့လိုနိုင်ငံတွေနောက်ကိုလိုက်ဖို့ Melbourne မြို့က SBS ရုံးရှိမှတနင်္ဂနွေနေ့ကစန္ဒပြသူရာနဲ့ချီစုဝေးခဲ့ကြပါသည်။ရွေးကောက်ပွဲပြီးပါကလည်းစစ်တပ်ကနိုင်ငံရေးတွင်ဆက်ပြီးပါဝင်နေဦးမည်ဖြစ်ကြောင်းစစ်ကော်မရှင်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီဇင်ဘာလ6ရက်နေ့ကပြောဆိုလိုက်ပါတယ်။နိုင်ငံမှာဒီမိုကရေစီစနစ်များထွန်းကားပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့များမရှိတဲ့အချိန်မှသာစစ်တပ်အနေဖြင့်လွတ်တော်မှာပါဝင်နေမှုကိုအစဉ်အဆက်ရှော့ချသွားမှာဖြစ်ကြောင်း၎င်းကဆက်လက်ပြောဆိုသွားပါတယ်။နေစဉ်သတင်းတို့ newsflash များပုံမှန်ကြားသိရန် SPS language podcast ကိုသွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ